ရှမ်းပြည်နယ်တောင်ပိုင်းမှာမုတ်တုံမိုးအဆက်မပြတ်ရွာသွန်းခဲ့ပြီးတော့မိုးပြဲရေကာတာတတ်မှတ်ရေချိန်ကျော်လို့ဆက်ရေဖောက်ချခဲ့တဲ့အတွက်အဲ့ဒီဒေသတစ်ဝိုက်ကလေယာအေကထောင်နဲ့ချီပြီးတော့နစ်မြုပ်ပျက်စီးခဲ့ရတယ်လို့နေအိမ်တွေတနိုင်တစ်ပိုင်းမွေးမြူရေးလုပ်ငန်းတွေလည်းရေလွှမ်းမှုပျက်စီးခဲ့ရပါတယ်။စစ်ဘေးဒဏ်ခံရတဲ့မိုးပြဲဒေသကစစ်ဘေးဒုက္ခသည်တွေကလည်းရေကြီးလာတဲ့အတွက်နောက်ထပ်ဘေးလွရာကိုပြောင်းရွှေ့ပြီးတော့ခိုလုံနေကြရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမျက်မုံကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာမိုးအဆက်မပြတ်ရွာသွန်းခဲ့လို့မိုးပြဲဆဲတတ်မှတ်ရေချိန်ကျော်သွားတာကြောင့်ဆယ်မြောင်းဝန်ကြီးဌာနကမိုးပြဲဆဲရေဖောက်ချလိုက်တဲ့အတွက်မိုးပြဲမျိုးကလေယာဉ်ဧကထောင်ချီရေမြုပ်သွားခဲ့ပါတယ်။ဖောက်ချလိုက်တဲ့မိုးပြဲဆဲရေစည်းရာတစ်လျှောက်မှာလေယာဉ်မြေတွေရေလွှမ်းကုန်လို့လယ်သမားတွေဒုက္ခရောက်နေတာကိုကိုရိုင်းကြုံတွေ့ရသူမိုးပြဲမျိုးကန်တယောက်ကအခုလိုပြောပြပါတယ်။
ဒါကတော့လေဖတ်ချပါလေဒီသားများတော့လည်းမြုပ်ကုန်ပြီလေအင်းလေးကောင်တွေကမိုးပြဲဆယ်ကိုရောက်တယ်မိုးပြဲဆယ်ကဆယ်ကိုကျော်ရမယ်ဆိုတော့သူကပြန်ဖြန့်ချလိုက်တာပေါ့မဖောက်ချရင်လည်းဒီကကောင်ကျော်ရမှာပေါ့အဲ့ဒါအန်ဒရယ်ရှိတယ်ဆိုပြီးမှပါလှထားလိုက်တာပေါ့ဒီကမြုပ်လို့စပါးတွေပုတ်ကုန်တယ်မိုးပြဲလည်းကဒီကပေါင်းထောင်ချီတော့ပြည့်စည်သွားတော့ငါးကောင်တွေလည်းကုန်လုံးမြုပ်ကုန်တော့
မိုးပြဲဆယ်ရေဖောက်ချတဲ့တန်းကိုစစ်ပြေးဒုက္ခတွေတွေလည်းခံနေကြရပါတယ်မြေချောင်းတပေးတွေမှာအဆင်ပြေသလိုစစ်ပေးတိမ်းဆောင်နေကြရသူ900လောက်ရေကြီးတဲ့ဒဏ်ခံနေရတဲ့အတွက်နေထိုင်လို့မရတော့ဘဲဘေးလွရာနောက်ထပ်နေရာတွေကိုထပ်ပြီးတော့ပြောင်းရွှေ့ခဲ့ကြရတယ်လို့မိုးပြဲမျိုးစစ်ပေးဆောင်တဦးကပြောပြပါတယ
်ဒီကြီးတဲ့ဒီလိုချောင်းများလည်းရှိရပါဗျာဒီဟောတာတော့ဒီချောင်းတွေကချောင်းတွေမှာတော့ချောင်းရှိခါကြောင့်ဒီကြီးရလို့ကိုလို့အဆင်ပြေရနေနေအဆင်ပြေတော့ပြောင်းရွှေ့ကြရအောင်
မိုးပြဲဆယ်မြောက်ဖက်မှာတည်ရှိတဲ့အင်းလေးကံဘက်မှာတော့နှစ်ဆင်ကျင်းပတဲ့ဖောင်တော်ဦးဖျားပွဲတော်ကိုဒီနှစ်မှပြန်ပြီးတော့စီစီကားကားကျင်းပနေပါတယ်။အင်းလေးကံဟာမိုးပြဲဆယ်နဲ့တစ်ဆက်တည်းဖြစ်ပြီးတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကယားပြည်နယ်ဘလူးချောင်းအတွင်းစီစဉ်နေတာပါ။မိုးပြဲဆယ်ရေဖောက်ချမှုကြောင့်စိုက်ပျိုးမြေတွေရေလွှမ်းပြီးတော့ဒေသခံတွေစစ်ပေးဆောင်တွေရေပေးသစ်နေတာအတွက်ကူညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေသိရဖို့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောကယားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရကိုပါ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ကယားပြည်နယ်ဘလူးချောင်းအနီးအနားမှာနေထိုင်တဲ့ဒေသခံတယောက်ကတော့အခုလိုရေနစ်မြုပ်တာတွေကနှစ်ပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်တောင်သူတွေဒုက္ခရောက်နေကြတယ်လို့ပြောပြပါဗျ။တ
ပါးကတချို့ကမမဲ့ကြည့်ဘူးညီမလေးလေလို့အစ်မကြည့်ဘူးပေါ့နော်အဲ့ဒါကိုဆောင်ဆောင်ရင်လည်းဒီရရမဲ့ကာလာကိုရောက်တဲ့အချိန်မှာပဲမိုးကြီးလာလဲပါတယ်နော်ဒီမိုးကြီးကတားမှာကျွန်တော်တက်မှတ်ထားတဲ့ရေချင်းထက်တော်တော့ဖောက်ချလိုက်ရပါတော့မြောင်းလေးကိုအကုန်လုံးဥပတ်ပြီးဥပတ်ချက်ကုန်တော့ပေါ့နော်ဒီလိုကြတော့လေဒီနေလိုက်ပြီးတော့ရတနောက်ပြန်လိုက်ဆယ်ရလူလည်းရှိပေါ့နော်လူသားလို့မရတော့ဘူးဘာလို့လဲဆိုတော့အန်ဒီယန်များလေးကြီးထဲမှာကျွန်တော်တချို့ကမရိတ်ချင်ကြတော့ပေါ့နော်ဟိုရေချင်းမှာလည်းတန်တမာဝါရေမှာရတနောက်လေးပြန်ပင်ရတဲ့တောင်သူတချို့လည်းရှိရကြဟုတ်မြေပြင်မှာဆိုရင်ဟိုတက်မွေးထားတဲ့ခြံတွေပါသွားတာရှိတယ်လို့ငါမွေးထားတဲ့ခြံတွေလည်းအဲ့လိုဘောနော်ငားရလွတ်ကုန်လို့ပေါ့
ဒေသခံတွေဟာတိုက်ပွဲတွေကြောင့်နေထိုင်စားသောက်ရေးအဆအဆခက်ခဲနေချိန်မှာရေကြီးတဲ့ဒဏ်ကိုထပ်ပြီးတော့ခံနေကြရတာဖြစ်ပါတယ်အာဏာပိုင်တွေဘက်ကမိုးပြဲဆယ်ရေကိုနောက်ထပ်ဖောက်ချနိုင်ခြင်းရှိနေတာကြောင့်အနေမိုင်းဖြစ်တဲ့ကျေးရွာတွေကိုပြောင်းရွှေ့ခိုင်းထားတယ်လို့ဘလူးချောင်းတပေးမှနေထိုင်သူတယောက်ကပြောပြပါတယ
်။ရေကြီးတာဒီဖက်မှာတော့နှစ်ပတ်လောက်ရှိပြီရှင်။အဓိကကဘလူးချောင်းရဲ့နပေးမျိုးပေါ့နော်။တောက်ချောက်ကိုရေမြုပ်သွားတယ်။ရေကမြုပ်တော့စပားတော့မှအကုန်လုံးမြုပ်တော့ပေါ့။စပားတွေပြောင်းဖူးတွေအိမ်တွေမြုပ်ရလဲရှိတယ်ရှင်
။ဖောက်ဖောက်ကိုရှိ။
ဖောက်ဖောက်ကိုလည်းရှိသေးတယ်ရှင
်။နေတဲ့ကျေးရွာတွေမှာရွှေ့ခိုင်းထားတယ
်။ဖျားဖြူ၊ဗရာနီ၊ဝါရီကော်ခူး၊စံပြကျေးရွာအုပ်စု၊ဒေါ်ပေါ်ကလေးကျေးရွာအုပ်စုစားတဲ့ရှမ်းပြည်နယ်၊ကယားပြည်နယ်နယ်စပ်ကဘလူးချောင်းတစ်လျှောက်ခမလေယာဧကတတောင်းဝင်းကျင်ရှိပြီးတော့အကုန်လုံးနှိပါရေမြုပ်နေတယ်လို့ကီနီလူခွေရဲ့အဖွဲ့ကိုတီထောင်သူကိုပညာက VOA ကိုပြောပြပါတယ်။ဒါအပြင်လက်ရှိလွိုက်ကော်မြို့ဘလူးချောင်းနဲ့နေတဲ့အနေရက်ကွက်လေးခုထက်မင်းမှလည်းရေဝင်နေပြီလို့ပြောပြပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကဒေသခံအများစုဟာစစ်ဘေးတန်းဆောင်လိုက်နေမြေတည်ငြိမ်လာရင်နေရက်ပြန်လိုက်လုပ်နေကြရတယ်လို့ကြားရဲမှာဒီစားနပ်ရိက္ခာဖူလုံရဲ့အတွက်လဲဘူးစပားကိုအဓိကထားစိုက်ပျိုးနေကြရတာပါအခုလိုစပားတွေပျက်စီးကုန်လို့နောက်နှစ်စားနပ်ရိက္ခာပုံမိုချက်တဲလာမှာကိုစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပြပါတယ်ရှင်